ဒီကနေ့ကမြန်မာနိုင်ငံမှာမိတဲနေထိုင်ကြတဲ့တိုင်းရင်းသားအလုံးကချစ်ကြည်ပေါင်းစည်းလွတ်လပ်စွာနေထိုင်ကြဖို့အတွက်ဂတိပြုပြီးတော့ပင်လုံစာချုပ်ချုပ်ဆိုခဲ့ကြတဲ့62နှစ်မြောက်ပြည်အောင်စုနေပါမြန်မာနိုင်ငံဟာဘာသာစကားယဉ်ကျေးမှုဓလေ့ထုံးစံနဲ့ကိုယ်ပိုင်ယုံကြည်မှုတွေကွဲပြားခြားနာကြတဲ့တိုင်းရင်းသားလူမျိုးတွေစုပေါင်းနေထိုင်တဲ့တိုင်းပြည်ကြီးဆိုတာကိုနိုင်ငံသားအလုံးအပြင်ကမ္ဘာနိုင်ငံအသီးသီးကပါလက်ခံပြီးသားဖြစ်ပါတယ်အတိတ်တချိန်တုန်းကပရိသတ်ရစ်စနစ်ကြောင့်ကြီးမားကျယ်ပြန့်ပြီးခိုင်လုံတဲ့ပြည်ထောင်စုအဖြစ်မတမ်းမှတ်နိုင်ခင်မှာတိုင်းရင်းသားတွေကအသီးသီးကိုပိုင်အုပ်ချုပ်မှုတွေနဲ့နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေရုန်းထွက်ပြီးလွတ်လပ်ရေးယူဖို့ကြိုးပမ်းခဲ့ရမှာတော့မြမမြေပေါ်ကတိုင်းရင်းသားအားလုံးလက်ချင်းချိတ်ယဉ်ချင်းအပ်ပြီးတိုက်ပွဲဝင်ခဲ့ကြသလိုအနာဂတ်မြန်မာနိုင်ငံတော်ကိုအခွင့်အလမ်းတူပြည်ထောင်စုစနစ်နဲ့ထူထောင်ကြမယ်လို့တိုင်းပြည်ခေါင်းဆောင်ကြီးတွေကအမျှော်မြင်ကြီးကြီးနဲ့ဒီကနေ့ဒီရက်1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ကရှမ်းပြည်နယ်ပင်လုံမြို့မှာစာချုပ်ချုပ်ဆိုခဲ့ကြတာပါ။အဲ့ဒီပင်လုံစာချုပ်ဖြစ်လာဖို့ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်တွေကအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းကမြန်မာနိုင်ငံမှာတိုင်းရင်းသားအချင်းချင်းညီညွတ်မှုပြည်သူအားလုံးညီညွတ်မှုမရှိရင်လွတ်လပ်ရေးရပြီးတော့မှတိုးတက်မှာမဟုတ်ဘူးလို့အခုလိုပြောခဲ့ပါတယ
်။တိုင်းရင်းသားအချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာသနာ့မှာညီညွတ်တာတုံးမလို့ဒီမှာဘူး။တိုင်းရင်းသားအချင်းချင်းညီညွတ်ရေးတိုင်းလူပြည်လားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးလည်းခုမရှိကြတဲ့ကာလပတ်လို့ဒီတိုင်းပြည်ကလွတ်လပ်ပြီးလွတ်လပ်ရတော့လည်းပဲအဲပါတီတက်တက်အဲသိုးရတော့လို့ပါတီတိုင်းပြည်ဖြစ်နေပါတော့ကျွန်တော်ပြောချင်အဲ့ဒီတော့ဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါဘူးနဲ့ဘသူကအာလုံလုံအပြစ်ပါဘူးနဲ့အဲ့ဒါအမှန်အရေးကြီးပါအဲ
လွတ်လပ်ရေးရပြီးမကြခင်မှာတော့ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေချမှတ်ထားခဲ့သလိုဒန်းဒီဦးကြီးသူပြည်တော်စုစစ်စစ်ဖြစ်မလာတဲ့အပြင်ပြည်တွင်းစစ်သားဖြစ်ပွားခဲ့ပါတယ်အခုတော့ပြည်တွင်းငြိမ်းချမ်းရေးစစ်မှန်တဲ့ပြည်တော်စုနိုင်ငံတည်ဆောက်ရေးနဲ့တိုင်းရင်းသားအားလုံးဒန်းဒူအခွင့်အရေးရရှိရေးဒီမိုကရေစီရေးတွေအတွက်ပြည်သူလူထုအများစုကကြိုးပမ်းနေရမှာဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါ်ဆန်းစုကြည်ဦးဆောင်နေခဲ့ပြီးတော့ဒေါ်ဆန်းစုကြည်ကပင်လုံစိတ်ဓာတ်နဲ့ပတ်သက်ပြီးပြောဆိုခဲ့တာကိုတင်ပြရရင်တော့
ပင်လုံစိတ်ဓာတ်ဆိုတာဟာအားလုံးကိုတန်းတူညီတူဆက်ခံတဲ့စိတ်ဓာတ်ပဲအားလုံးဟာသူ့ရဲ့တံမိုးရှိတယ်ဆိုတော့ကျမတို့လက်ခံတဲ့စိတ်ဓာတ်ပဲလူများစုမလို့ပတ်ပြီးတော့အင်အားရှိတယ်ဆိုတာလည်းကျမတို့လက်မခံဘူးလူနည်းစုမလို့အရေးမပါဘူးဆိုတာလည်းကျမတို့လက်မခံဘူးပြည်တော်စုဘွားတိုင်းရင်းသားအားလုံးဟာတန်းတူညီတူအခွင့်အရေးရှိရမယ်ဆိုတဲ့မူပေါ်မှာအခြေခံပြီးတော့ဒီပင်လုံစိတ်ဓာတ်ဟာပေါ်လာတာဖြစ်ပါတယ်နောက်ဆုံးကြတော့ပင်လုံစိတ်ဓာတ်ဟာတူတော့တူယုံကြည်နိုင်တဲ့စိတ်ဓာတ်ပဲဘယ်ဘက်ကကြည့်ကြည့်နောက်ဆုံးတော့ဒါပဲကျမတို့ညီညွတ်မှုဆိုတာဘာလို့အခြေခံလဲယုံကြည်မှုကိုအခြေခံတာလေကိုမယုံကြည်တဲ့လူနဲ့ကိုဘယ်လိုလုပ်ညီညီညွတ်ညွတ်ပေါင်းနိုင်ပါ့မလဲဒီတော့ကျမတို့တိုင်းရင်းသားညီကိုမောင်မများဟာကျမတို့ရဲ့လွတ်လပ်ရေးကိုရယူခဲ့တဲ့ခေါင်းဆောင်တွေကိုယုံကြည်လို့ဒီခေါင်းဆောင်များရဲ့စေတနာကိုယုံကြည်လို့ဒီကောင်းဆောင်များဟာသူတို့ပေးတဲ့ဂတိအတိုင်းလုပ်ဆောင်မယ်ဆိုတာယုံကြည်လို့ပင်လုံစာချုပ်ကဖြစ်ပေါ်လာတာဖြစ်ပါလေ။ပြီးတော့ပင်လုံစိတ်ဓာတ်ဆိုတာဟာတော့ညီညွတ်မှုစိတ်ဓာတ်၊ယုံကြည်မှုစိတ်ဓာတ်၊ထောင်ဆင်းမှုစိတ်ဓာတ်လို့ပဲကျွန်တော်တို့ပြောရမှာပါလေ
။ကရင်တိုင်းရင်းသားတွေကရောပြည်တော်စုစနစ်အပေါ်မှာဘယ်လိုခံယူထားပါသလဲ။ KNU ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးစောလောင်တွေကအခုလိုပြောပါလေ။
ကျွန်တော်တို့ဒီ KNU အနေနဲ့က1956ခုနှစ်လောက်ကနေစပြီးတော့တိုင်းပြည်ကျမကျွန်တော်တို့အတူတင်းမှုချင်းနေကြတယ်ကျွန်တော်တိုင်းသားအားလုံးကိုဘာမန်းကြီးရောနွန်ဘာမန်းကြီးရောပေါ့လေဒီအားလုံးကသူတို့ရတဲ့ရတဲ့အခွင့်အရေးတွေနဲ့ဆိုတော့ကျွန်တော်တို့ကဒီလူမျိုးတွေပေါ်မှာမူတည်ထားတဲ့လုံလောက်တဲ့အချင်းရှိတဲ့သူတွေကဒီအချင်းတွေရှိရမယ်ပြီးတဲ့အခါကျတော့အဲ့ဒီပြည်နယ်တွေအားလုံးကကိုယ့်ဘာသာကိုယ်အင်ဒီပန်ဒန့်တွေစပိတ်ကြီးဒီကအနေနဲ့လည်းမဟုတ်ဘဲနဲ့ကျွန်တော်တို့အေဂျူပူမြောက်ပါလေပြည်တော်စုတစ်ခုလုံးရဲ့ဓမ္မရာလုံးရဲ့ကံကြမ္မာတွေကိုကျွန်တော်အတူဝန်တီဆောက်ကြပြီးတော့ကျွန်တော်တို့ဒီတေလူမီလာကန်နေပြီးချက်မှတ်ထားခဲ့တဲ့အခြေခံမူတွေရောကျွန်တော်မာနဘလော့စာတုတ်ကြီးတူမတ်တာစာတုတ်ကြီးရောပေါ့လေအဲဒီချက်မှတ်တဲ့အခြေခံတွေအနေထားဒီပုံမှာကျွန်တော်တို့ပြည်တော်စုဒါအားလုံးအတူတူကနင်းကူငွေကတိုက်မဖြစ်ဒီနဲ့ဒီအပြန်လန်လေးစားပြီးတော့ကျွန်တော်နေနိုင်နေဆောင်ရွက်နိုင်မဲ့ပြည်တော်စုစနစ်ကိုအဲဒီပြည်တော်စုစနစ်ဆိုတာကတော့ပြည်တော်စုစီကြီးပြောလို့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်နဲ့ကျွန်တော်ပြည်မတွေရဲ့ကြားမှာကျွန်တော်တို့ကဒီမိုကရေစီအတွက်ကိုအမျိုးသားမျိုးကူပန်ပြတ်ထောင်းခွင့်အတွက်ကိုအဲ့ဒီကတည်းကတခုတလုံးကိုပြည်လို့ကဖြည့်ရှင်းပေးမယ်အာဏာခွင့်ဝင်မှုရှိတဲ့ပြည်တော်စုတစ်ခုကိုတည်ဆောက်ဖို့အဲ့ဒါကိုကျွန်တော်တို့ကင်ယူကနေလက်ခံထားတယ်အဲ့ဒါငါအဖတ်တို့ကနေပြောပြောနေကြတာသူကိုရေးလို့နော်ပြည်တော်စုကြီးအချင်းချင်းမှာဟာစစ်တီဖြစ်ဖြစ်ဒီနယ်တူ 那他妈没洗手了，洗了，洗了，洗了，今年六月嘛，明年家的不呢，今年叫内陆家，就六八没事了。哎呀，牛呢，生意不缺的，他怎么的啊？是中午缺的，可能二十六批钱没事了，行，怎么都来西手了行，去跟你下达比较帮忙了。这个我半年那个六六的不，这个牛在内心的公平性上面呢，公平性上面，下面没事了行，喏，第一个，搞个阿来嘛，不比你嘛来嘛，新年稍微呢，特别比当时是吧？都是比较考虑一下，这个牛有多的意思，包吧了没？
个样答应他讲了都五六片，比如六到九十来都五六片的，五块嘛，九百五。Federal 数啦，比方说票块嘛，只能六，比如嘛，太阳那家啦，好办的啦。Federal 是那数啦，那不得比新币吧，数咯，五块嘛，九百五。Federal 数的是啊，英国的这个数啦，六点几吧，都要把嘛六，都要便宜咯。Federal 数啦，比方说吧，比方说也代表他是新疆的，所以咯。 前边有汤麦，香槟有汤麦，白马啤有汤麦，蒙牛有汤麦，肉片啤有汤麦，哎，比汤阿龙哥熟来的哈个，他比汤熟了，好前边吃吧嘞。咱们喽，我那位阿那人家干啥不咯？前边前边也没有看像啥的，等他们哈，开出来的妈咪吃着嘞，快退也他妈咪吃着嘞，等你叫个把叫卤菜菜嘛。 当不了，村里改的那来的是不咯？表来着，路来也一样了，来村里那边去的。哎呀，这大个安那边的，忙来是不咯？路，这车个那边多高嘞？那不咯，走路去，一带个多，朋友有当地，排队的，等你票快进去的，快退进去的，出来帮忙。一路的个排队的，我这个这些的路多面的去的，你讲哪来排队比当数吧呗？讲你嘛来排队比当数吧呗？
那比汤啊，对比的哦，数字的哈个，比汤数路考的哈，快退钱老话模糊，讲到这话，当然注意住，古板家长可以比划起来，比那帮助比汤数过，收入钱的批的是啦，比度面哈那不咯，新鲜的人批不多，叫他等家路吧嘞，讲到古个，因为家住那单元房，人家住在来来对不咯，起码那地母子，起码那出来比汤数地上面是那个，比对嘛要，人家这个要的，人家住也安龙，讲到你有说，讲到路上比批罢嘞。
武昌山的单元房呀，白龙山全部全部属于咯。但东南那个偏那偏那呢，咱们路那地方没有面积嘛嘞。武昌山的单元房上面啊，哎，单元房那边有楼价比嘛，你比较是现在那年年我这边那路那也有没？那不咯，牛山那年年我单独就比到数据上面出来哈个。他拍出来一百一百，白龙也一百一百，单元房面阿龙也单独一百一百，他讲怎么咯？拍出来说快退进后。
阿龙比到我数千匹的，阿龙单独一头呢，你有没得多少千匹的是啦？对吧？阿连呢，等下就批吧。
前单那讲到这个皮带，乌塘古滩阿来，这时候阿来他妈松松的来看伊的变样不呢？谁买的比到都是那包包拉布，单那里面有阿龙嘛，当我是的，就表来吧嘞。
白龙伊拉阿嘛，去包拉的比到都是你是啦？阿你阿连你他们是的奥的，阿把别人来说咯，阿连就是嘛。 在那放松你，他在不嘛比嘛个，比到处输的，阿个沙包嘛，伊的沙路咩西多的，阿你大家做啦不西多的，阿比到处阿你他个，阿妈阿你大家咪西的，比到处骗你的，哎，他们罗技术嘞，比到处骗你的，比到处技术的嘞，可以别的比到处冇好多，阿拉讲冇，比到处你阿你大家做啦个，做啦路，什么的比到处。
一头呢，闹白马呗，一头猪，你打了算死了没？还怎么？底下我叫到，在那里，有没有助理啊？阿拉我讲跑步，叫到马打完死的。
下面有大的么个事？不就对么？不问，我三岁就个，那是一千年嘛，别人啥叫嘛都包住个嘞，什么呢？比方说，你打了表那边，当然那里对，看伊的松松的在路表吧嘞。
比方说你，阿拉怎么说？在那里对啊？
那么嘛，就是讲，在那几多年那个，阿龙发挥那个咯，哦，那个的，比如，比如地下盘咯，都是在到在那里看看啦，阿妈有六块不稀的，是吧？反正来说，像那个，高档的这些嘛，天天看啦，这些，咱就从那里下看下了。 那个，然后的话，在那里，一路一路，走了些，然后，相当于那些的，相当于那些，如果叫不拉些的，成都呢，三年都，年都不给钱了，是吧？现在看下去，然后各种生意都，不要不走，不要累了。
တိုင်းသားလူမျိုးများကောင်စီ ENC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဆလိုင်းလျံမုံကလည်းလက်ရှိစစ်အစိုးရဟာဒန်းတူအခွင့်အရေးမပေးဘဲအတင်းကျပ်တိုင်းသားစီလုံးညီညွတ်ရေးလုပ်နေတာဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်တို့တိုင်းသားလူမျိုးများကောင်စီကနေမြင်တဲ့ပြည်ထောင်စုစိတ်သက်ဆိုတာဒီကတော့ကျွန်တော်တို့ပင်လုံစိတ်သက်တုံးလေးခေါ်တာပေါ့နော်။ဘူချောအောင်ဆန်းနဲ့ကျွန်တော်တို့တိုင်းရင်းသားကောင်ဆောင်တဲ့ပင်လုံမှာပြည်ထောင်စုကူတူတကွထူထောင်လက်မှတ်ကြီးထူခဲ့တော့ကသဘောတူထားတဲ့သဘောတူညီချက်ပေါ်မှာပဲရှိခံပါတယ်။ပြည်ထောင်စုစိတ်သက်လို့ကျွန်တော်တို့ပြောနေတာဟာဘူချောအောင်ဆန်းပြောသလို Unity in Diversity ကျွန်တော်တို့တိုင်းရင်းသားလူမျိုးအားလုံးရဲ့မတူကွဲပြားခြားနားတဲ့ရင်ကျေးမှုတွေ၊တမိုင်းကြောင်းတွေ၊လူမျိုးရေးတွေ၊ဘာသာစကားတွေကိုလေစာတိမပြူပြီးတော့မှထူထောင်တဲ့စီလုံးရဲ့ရင်းမျိုးအဲ့လိုစိတ်ဓာတ်မျိုးကိုကျွန်တော်တို့လူတွေကဖြစ်ပါတယ်။အဲ့တစ်ဖက်မှာသူကြီးနေဝင်းတို့ဘူချိုကြီးဆောင်းမောင်တို့အဲ့ဒီစီဝါဒီတွေကတော့တိုင်းရင်းသားစီလုံးရဲ့ရင်းမျိုးဆိုပြီးတော့ပြောပေမယ်။အဲ့ဒီတိုင်းရင်းသားကြီးရဲ့ခွင့်ကြီးတွေ၊ကိုပိုင်ပြတ်ထန်းခွင့်တွေ၊လွတ်လပ်ခွင့်တွေအားလုံးကိုရုပ်သိမ်းပြီးတော့မှကျွန်တော်တို့ကိုဟိုနွားနှကောင်ကိုတပူတက်ပြီးတော့မှညှိစေတဲ့အတင်းအဓမ္မညှိစေတဲ့စီလုံးရဲ့ရင်းမျိုးကိုတော့နေနဲ့ပြောနေတာဖြစ်ပါတယ်။အဲ့ဒီလိုစိတ်အတ္တမညီဖေးတဲ့စီလုံးရင်းကြီးမျိုးဟာပြည်ထောင်စုစိတ်သက်မဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အနေနဲ့ပြောချင်ပါတယ
်။ပြည်သူလူထုကြားမှာပြည်ထောင်စုစိတ်သက်ဘလောက်ကင်ရောက်နေပြီလဲဆိုတာကိုတော့ပြည်သူလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်နန်းခင်ထွန်းမြင့်ကအခုလိုပြောပါတယ
်။62နှစ်မြောက်ရှိသွားပြီပြည်ထောင်စုက။ဒါပေမဲ့ကျွန်တော်တို့မှာတော့အနှစ်သာရပြည့်တယ်ပြည်ထောင်စုရဲ့တော့မဖြစ်လာသေးဘူး။ဘာလို့ဆိုတော့ပြည်နယ်တွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်တို့ကိုယ်ပိုင်ပြတ်ခံခွင့်တို့နော်ကိုယ်ကျမကိုဖန်တီးနိုင်ခွင့်တို့ဆိုတော့ပြည်နယ်တွေမှာလည်းဘာမှမရှိဘူး။နောက်ပြည်နယ်တွေမှာပြည်ထောင်စုနေဆိုတာကတို့ကသဘောလောက်လေးပဲကျင်းပပေးတာလေ။ပြည်ထောင်စုဆိုတာလည်းအရင်တော့ကတော့မကျွန်တော်တို့ငငယ်တော့ခံစားတဲ့ခံစားချက်လေးရှိသေးတယ်။အခုဆိုရင်62နှစ်သာကြာလာတယ်ပြည်ထောင်စုစိတ်ဓာတ်ကမရင်ကျက်လာမှပွားများလာတယ်ဖြစ်ကျွန်မထင်တယ်တဖြည်းဖြည်းမေးမိန်အောင်မေးမိန်လာတာလို့ကျွန်မတို့ပြည်နယ်တွေမှာကြည့်မယ်ဆိုလို့ရှိရင်ပေါ်တာတွေဆွဲလေမြေတွေသိမ်းတမတော်သိရနော်ရွာသားတွေကိုစပားတွေစိုက်ခိုင်းဒီလိုမျိုးတွေရှိနေသမျှပတ်လုံးတော့ဖိနှိပ်ခံနေရတဲ့တိုင်းရင်းသားတွေတို့ကတော့ဘလို့မှပြည်တော်စိတ်ကြကတော့ရှင်းသားလာမှာမဟုတ်ပ
ါဘူးပလောင်တိုင်းရင်းသားအဖွဲ့ကမိုင်းအိုက်ဖုန်းကတော့တိုင်းရင်းသားအခွင့်အရေးတွေမရလို့ဒီနေ့တည်းထိပြည်တွင်းစစ်ဖြစ်နေတာလို့ဆိုပါတယ
်ဒီပြည်တော်စုနဲ့ပတ်သက်တာတော့ကျွန်တော်တို့ရေးပြနားလည်ထားတာတော့တကယ်စစ်မှန်တဲ့ဖယ်ပြည်တော်စုတိဆောက်ဖို့ဒီနေ့ကပြောရရင်တော့တိုင်းရင်းသားအချင်းကြားထဲမှာရောတိုင်းရင်းသားနဲ့ပြီးမှမရှိတဲ့ဗမာတွေနဲ့တန်းတူအခွင့်အရေးကိုရရှိဖို့အတွက်ဒီနေ့ဘိုးချောအောင်စံနဲ့ကျွန်တော်အားသာနေကောင်းဆောင်ဦးဆောင်ပြီးတော့ပြည်တော်စံချုပ်ကိုလည်းမှရေးထိုးတာဖြစ်တာပေါ့လေပြည်တော်စုနဲ့အခုနှစ်60ရှိပြီဆိုတာလည်းကျွန်တော်တို့တကယ်ပြည်တော်စုဆိုတာအစစ်စစ်မှန်မှန်ကျွန်တော်တို့မခံစားရသေးဘူးအဲ့ဒီပြည်တော်စုချစ်ပေါ်ကြတဲ့ဒီနေ့ဒီကျွန်တော်ပြည်တွင်းစင်ဖြစ်နေတယ်ဆိုတာတော့အဓိကပါလဲဆိုတာတန်းတူရေးနဲ့နိုင်ငံရေးတန်းတင်းမမှုနဲ့တိုင်းရင်းသားခြေကအခွင့်အရေးတွေမရလို့ဒီလိုမျိုးဒီနေ့အပြည့်အစုံဖြစ်နေတယ်ဆိုတာကိုကျွန်တော်တို့ကထုတ်ပြခြင်းနဲ့ဒါကြောင့်ဒီနေ့တက်ရောက်တဲ့ပြည်တော်စုနဲ့ဟာပြည်တော်စုစိတ်ဓာတ်စရဲဟာကိုအခြေခံပြီးတော့မူလကျွန်တော်ရှိနေတဲ့ဒီတဘောလုံးကြီးချက်ကိုပြန်လဲအကောင့်တွေဖော်ဖို့အားလုံးမှာဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြဖို့အားလုံးမှာတောင်းရှိတယ်ဆိုတာကိုလည်းသိကြခြင်းနဲ့
ပြည်တော်စုစစ်စစ်ဆိုတာဘာလဲဖက်ဒရယ်ဆိုတာခွဲရရင်မဟုတ်ကြောင်းနဲ့တိုင်းရင်းသားတွေအားလုံးဒန်းတူအခွင့်အရေးရှိရင်ပြည်တွင်းငြိမ်းချမ်းရမယ်ဆိုတဲ့အကြောင်းတွေကိုအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တိုင်းရင်းသားခေါင်းဆောင်အသီးသီးကပြောဆိုကြတာတွေကိုတင်ပြလိုက်တာပါခင်ဗျာအခုစုစည်းတင်ပြခဲ့တဲ့ပြည်တော်စုနဲ့အထူးစီစဉ်ကို RFA ဝိုင်းတော်သားတွေကစုပေါင်းတာဝန်ယူဆောင်ရွက်ခဲ့ကြတာကိုကျွန်တော်နေဝင်ကျော်ကတင်ပြလိုက်တာပါခင်ဗျာ